ပြည်သူ့လူတော်ပြည်သူငွေစီပူးပေါင်းကော်မတီကချင်းငွေကိုဆိုင်ခဲ့တဲ့နယ်လို့စင်ကာတာတင်သွင်းပြီးတုံးရအကြမှာရဝနိုင်းဆိုရကိုသာစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစံအောင်ကပြည်သူ့လူတော်မှာအခုလိုလာရောက်ရှင်းလင်းခဲ့ပါတယ်။စီမံကိန်းရဲ့အကြီးအကဲဒီမှာချက်ကတော့ပြည်သူလူထုကိုဝန်ဆောင်မှုကောင်းမှာများပတ်မိုးပေးနိုင်ရန်ပြည်ထောင်နိုင်ငံရဲ့ရင်းချမ်းမှုလက်ရ ยทีนี้จะทําเพียงแค่ตัวซีวายก็ฉีกกันสายาซีเสร็จต้องจัดจัดแค่ด้วยการเจรจาที่เกิดจากเจ้าบา
ซีมันไงพี่น้องနိုင်ငံလေးလာမှုจัดจ่าတာဟာချင်းငွေထုတ်ချိမဲ့ပြည်သိအေဂျင်စီရဲ့စိတ်ဝင်စားမှုမြန်မာနိုင်ငံဘက်ကလိုလားချက်တွေအကြင်ကြီးညှိနှိုင်းခဲ့ရတာစီမံကိန်းမှာပါဝင်တဲ့ဌာနတွေနဲ့ညှိနှိုင်းရတာကြောင့်နှစ်နှစ်နီးပါးကြာသွားတယ်လို့လည်းပြောပါရယ်။ဒါပေမဲ့စီမံကိန်းနဲ့ပတ်သက်တဲ့စီးပွားရေးတွက်ချိန်ကိုင်းမှုဆိုင်ရာစီစစ်သုံးသပ်ချက်ကိုထပ်မံတင်ပြပေးသွားမယ်လို့လည်းပြောပါရယ်။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစအောင်ကလွှတ်တော်မှာရှင်းလင်းပြီးမဲခွဲဆုံးဖြတ်ရမှာစီမံကိန်းကိုထောက်ခံမဲ34မဲသာရှိပြီးကန့်ကွက်မဲ468မဲရှိတဲ့အတွက်ချင်းငွေကိုလွှတ်တော်ကပယ်ချလိုက်ပါရယ်။ပြည်သူ့လွတ်တော်ရေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကံကောင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကအခုလိုပြောပါရစေ။ရင
်ဟာတွေတုန်းကလည်းဟိုအတက်နိုင်ဆုံးတော့လွတ်တော်ဘက်ကနေအားနည်းချက်တွေအားစားချက်တွေကိုထောက်ပြခဲ့တာတွေရှိတယ်။ဒါပေမဲ့လို့လုံဆောင်မဲ့လုပ်ငန်းတွေကတိတိကျကျရင်းရံရံနဲ့သူ့ဝန်ကြီးဌာနဖြည့်ရှင်းနိုင်တဲ့ခါတွေမှာနောက်ဆုံးကျတော့ဖွင့်ပြပေးလိုက်တာတွေရှိတယ်။အခုကိစ္စကတော့အခုနောက်ဆုံးအချိန်ကြီးသူတို့ကလည်းလွတ်တော်ကြီးကလိုအပ်တဲ့လွတ်တော်ကြီးကတောင်းဆိုထားတဲ့အချက်လက်တွေကိုတိတိကျကျပြင်ပြနိုင်ခြင်းမရှိတဲ့အတွက်ပေါ့နော်။အဲ့ဒါတွေအတွက်အခုလိုညှိပေးလိုက်တာဖြစ်ပါတယ်။
ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ချင်းဝင်နဲ့ပတ်သက်ပြီးဘလို့ပြဆက်မယ်ဆိုတာစီမံကိန်းဆောင်ရွက်မဲ့ဒေသကပြည်သူတွေကိုယ်စားလှယ်တွေနဲ့တိုင်ပင်ပြီးပြန်လည်တင်ပြမယ်ဆိုရင်လွှတ်တော်ကပြန်လည်ခံနိုင်မယ့်အနေအထားရှိတယ်လို့ကိုယ်စားလှယ်အချို့ကပြောပါရယ်ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးကော်မတီဥက္ကဋ္ဌဒေါက်ခင်ဆန်းလိုင်ကချင်းဝင်နဲ့ပတ်သက်ပြီးစနစ်တကျတင်ပြမယ်ဆိုရင်လွှတ်တော်ကပြန်စဉ်းစားမယ့်အလားအလာရှိတယ်လို့အခုလိုပြောပါရယ်
ကျွန်တော်တို့ဒီငွေရအပေါ်မှာလက်ခံနိုင်တဲ့အခြေအနေကျွန်တော်တို့ကအများကြီးရှိရဲ့အတွက်ကြောင့်မလို့ဒီစီမံကိန်းတွေနဲ့ပတ်သက်လာရင်စနစ်ကျဆောင်ရွက်ပါရရှိလာမယ့်အကျိုးအမြတ်တွေကိုကျွန်တော်တို့ပြေချာတွက်ချက်ပြီးတော့ပြရမယ်။လုံငန်းကိုဆောင်ရွက်တဲ့အခါမှာလည်းဥညိဌာနတစ်ခုဖြစ်တဲ့ဒီကျွန်တော်တို့ဟိုပို့ဆောင်ဆက်သွယ်ဥညိဌာနနဲ့ပေါ့နော်ရေရင်းနဲ့ရေချောင်းဖြိုးနဲ့လည်းကျွန်တော်တို့ဒါလည်းဆက်သွယ်ပြီးတော့ဆောင်ရွက်မယ့်လုံငန်းတွေဖြစ်တဲ့အတွက်ဆိုချင်တော့ဒီဆောင်ရွက်မယ့်လုံငန်းတွေကိုစနစ်ကျတင်လာရင်တော့ကျွန်တော်တို့လွတ်တော်ဘက်ကကျွန်တော်စဉ်းစားပေးပြီးအများကြီးရှိပါမယ်။
အဲ့ဒီစီမံကိန်းတွေကိုရန်ကုန်မြို့တော်စီမံသားရေးကော်မတီကဆောင်ရွက်မှာဖြစ်ပြီးစီမံကိန်းပြောင်းလဲနိုင်တဲ့လေးလာဆန်းစစ်မှုကို2019ခုနှစ်ဇန်နဝါရီလကစတင်ခဲ့ပြီး2018ခုနှစ်ဖေဖော်ဝါရီလမှာအပြီးတက်ခဲ့တယ်လို့သိရပါတယ်စီမံကိန်းကာလကတော့2019ခုနှစ်ကနေ2023ခုနှစ်အထိ9နှစ်ဖြစ်ပြီးတော့ချင်းငွေကတော့စိုင်းငံ့ကာလ9နှစ်ပြဆက်ကာလ18နှစ်စုစုပေါင်း25နှစ်နဲ့အတွုံးလုံး 3.4% ခန့်လို့ဖြစ်တယ်လို့သိရပါတယ်ပြည်သူ့လွှတ်တော်မှာအခုလိုချင်းငွေဆိုင်ကန်တာဟာဒုတိယအကြိမ်ဖြစ်ပြီးပထမအကြိမ်လွှတ်တော်ကာလ2014ခုနှစ်တုန်းကလည်းသမဝိုင်မဝန်ကြီးဌာနရဲ့ချင်းငွေကိုဆိုင်ကန်ခဲ့ပူပါတယ်ခင်ဗျာ။